ရွန်ဂျာရေးနဲ့ပတ်သက်ပြီးဘင်္ဂလားဒေ့ရှ်နိုင်ငံကိုအပြေးအဝါထောက်ခံတယ်ဆိုတာကိုအမေရိကန်ပြည်ထောင်စုကထပ်လောင်းပြောဆိုခဲ့တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံသားရဲ့ဝန်ကြီး AK Abdul Momman ကပြောပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်ရှိနေတဲ့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနတာဝါရှားနဲ့အာရှလေပိုင်းဆိုင်ရာခေတ္တလက်ထောက်နိုင်ငံသားရဲ့ဝန်ကြီး Alice Wells နဲ့တနင်္လာနေ့တွေ့ဆုံပြီးမှကူလို့ပြောတာဖြစ်ပါတယ်။ရွန်ဂျာရဲ့နေရာပြောင်းရေးအမေရိကန်နိုင်ငံကဘင်္ဂလားဒေ့ရှ်နိုင်ငံကိုဘယ်လိုထပ်ဆောင်းကူညီရမလဲဆိုတဲ့ကိစ္စကိုအသေးစိတ်ဆွေးနွေးခဲ့တယ်လို့လည်းဝန်ကြီး Momman ကပြောပါတယ်။ဒုက္ခတွေကိုပါရှင်ချာဂျုံကိုပြောင်းရွှေ့ရေးကိစ္စနဲ့ပတ်သက်ပြီးတော့လေဘင်္ဂလားဒေ့ရှ်နိုင်ငံအနေနဲ့အဲ့ဒီဂျုံကိုပြောင်းရွှေ့ဖို့အတင်းကျပ်လောက်ဆောင်မှာမဟုတ်ကြောင်းဒါပေမဲ့သူတို့အဲ့ဒီကိုသွားရင်တော့ပိုကောင်းမွန်တဲ့နေထိုင်မှုအခြေအနေကိုရရှိမှာဖြစ်ကြောင်းဒုက္ခတွေပြောင်းရွှေ့ရေးအစီအစဉ်ကိုအမေရိကန်လက်ထောက်ဝန်ကြီးကမကန့်ကွက်ကြောင်းလည်းပြောပါတယ်ဒါပေမဲ့လက်ထောက်ဝန်ကြီး Wells ကတော့ပြောင်းရွှေ့ရတဲ့အခါလူသားချင်းစာနာမှုဆိုင်ရာအထောက်အပံ့တွေပိုပြီးများလာမလားဆိုတာကိုတော့တန်လဲစမ်းစစ်မှာဖြစ်တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံသားရဲ့ဝန်ကြီးကမွန်မန်ကပြောပါတယ်အမေရိကန်နိုင်ငံဟာဒုက္ခသည်တွေကိစ္စမှာငွေကြေးများဆုံးအလို့ရှင်လည်းဖြစ်ပါတယ်အစောပိုင်းကလည်းလက်ထောက်ဝန်ကြီး Wells ကအမေရိကန်နိုင်ငံအနေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့အတူရပ်တည်နေကြောင်းကောက်ဆက်ပစားမှာဒုက္ခသည်တွေကိုလုံနေတဲ့လူမှုအတိုင်းအဝန်းအတွက်အစီအစဉ်တွေကိုဆွေးနွေးခဲ့ကြောင်းပြောထားခဲ့ပါတယ်ရိုဂျာတုံးတို့ကလက်မခံတဲ့မြန်မာအစိုးရကတော့ဒုက္ခသည်တွေနေရာပြောင်းရေးတောင်ရနေရလို့ပြောထားကြတယ်မြဲအခုချိန်ထိတော့နိုင်ငံသဘောတူညီချက်အရမြန်မာနိုင်ငံကိုပြန်လာတဲ့ဒုက္ခတွေမရှိသေးပါဘူး